COVID-19 ကရောဂါကြောင့်သေဆုံးသူအရေအတွက်ဟာအောက်တိုဘာနဲ့နိုဝင်ဘာလတွေမှာမြင့်တက်လာမယ်လို့ခန့်မှန်းထားကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ဥရောပဆိုင်ရာအခြေအကဲကပြောကြားပါတယ်။အဲဒီနှစ်လမှာသေဆုံးသူပိုများလာလိမ့်မယ်လို့ Hans Kluger က AFP သတင်းဌာနနဲ့မေးမြန်းကမ်းမှာပြောကြားခဲ့တာပါ။ကိုဗစ်ကာကွယ်ဆေးပေါ်လာရင်ကရောဂါဖြစ်ပွားမှုအဆုံးသတ်သွားမယ်လို့ပြောနေကြတာကလည်းမမှန်ဘူးလို့သူကပြောပါတယ်
။ It's not the vaccine. People, I hear the whole time the vaccine is going to be the end of the pandemic. Of course not.
ကာကွယ်ဆေးဟာလူတိုင်းအတွက်ထိရောက်ချင်မှထိရောက်နိုင်မှာဖြစ်ပါတယ်။အခုသိထားရသလောက်တချို့ကိုထိထိရောက်ရောက်ကာကွယ်ပေးပေမဲ့တချို့ကိုကာကွယ်မပေးဘူးလို့ WHO ရဲ့ဥရောပဆိုင်ရာအကြီးအကဲ Hans Kluger ပြောသွားတာပါ။လူတွေအနေနဲ့ကိုဗစ်ကာယောဂါရှိနေခြင်းဘယ်လိုသတိထားကာကွယ်နေမလဲဆိုတာသဘောပေါက်ချိန်ကြမှာကာယောဂါကြီးအဆုံးသတ်မှာဖြစ်မယ်လို့သူကပြောပါရယ်အခုကမ္ဘာတဝန်ကိုဗစ်အတည်ပြုလူနာဟာ29သန်းကျော်သွားပါပြီသေဆုံးသူကလည်း6သိန်း2000ကျော်နေပါပြီဒီနေ့ခုနေနေတော့ကမ္ဘာမှာတရက်ထက်အတည်ပြုလူနာ3သိန်း9000ကျော်နဲ့ဆန်းချိန်တင်များခဲ့တယ်လို့ WHO ကပြောပါရယ်မြန်မာနိုင်ငံမှာလည်းဒီကနေ့အထိလည်း3နိုင်ခွဲအချိန်အထိအတည်ပြုလူနာ3015ရောက်သေဆုံးသူ26ရောက်ရှိပါတယ်။အတီးပြူလူနာတွေကအသက်80သွေးတိုးယောဂအခန်းရှိသူအမျိုးသားနဲ့အသက်82နှစ်အရွယ်စီးကျိုယောဂသွေးတိုးနဲ့နှလုံးသွေးကြောချင်းယောဂအခန်းရှိသူအမျိုးသားတို့ဒီကနေ့ကွဲလွန်သွားတယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။